လွန်ခဲ့တဲ့တလကစတင်ခဲ့တဲ့နေကိုစူးစမ်းလေ့လာမှုတွေတစ်ခုကြောင့်သိပ္ပံပညာရှင်တွေအနေနဲ့နေကိုမကြုံစဘူးထူးထူးခြားခြားမြင်တွေ့ခဲ့ရပါတယ်။ Iris လို့ခေါ်တဲ့ဂျိုရုကနေဖမ်းယူတဲ့ satellite ပုံရိပ်တွေကနေရဲ့ဂျာကန်နေမြေကိုလေ့လာမှုဟာလူတွေသိမသိသေးတဲ့နေရဲ့အောက်ဆုံးအလွှာမှာရှိတဲ့လေထုပတ်ဝန်းကျင်အခြေအနေကိုစူးစမ်းလေ့လာတာဖြစ်ပါတယ်။စတာရင်းနေကထုတ်ပေါ်ပြသတဲ့ပထမဆုံးသောဒီ Iris Satellite ပုံရိပ်တွေအရနေရဲ့အောက်ဆုံးအလွှာအတွင်းလှုပ်ရှားပြောင်းလဲမှုတွေကိုတွေ့ခဲ့ရတာဖြစ်ပါတယ်။အမေရိကန်အာကာသစူးစမ်းလေ့လာရေးအေဂျင်စီကလျှက်တစ်ပြက်တောက်ပပြီးလှလင်းမြန်မြန်မိမ့်မိန်သွားတဲ့အဆက်ပြောင်းလေးတွေနဲ့နေရဲ့အနိုင်ပိုင်းလေထုအတွင်းအပူချိန်အကြီးကျယ်ကွာခြားမှုတွေကိုဖော်ပြတဲ့အချီမြင်လို့စွမ်းအင်အမြင်တန်းတွေကိုထုတ်ပေါ်ပြသခဲ့တာဖြစ်ပါတယ်။နေရဲ့စမ်းကြယ်မှုတွေထဲမှာနေရဲ့ပေါ်ရံလွာလေးတို့ဟာနေရဲ့အပူချိန်ထုတ်လွှတ်ရဗဟုချက်မကနေအဝေးဆုံးမှာရှိပေမဲ့လို့အောက်ချိန်မျက်နှာပြင်ထက်အများကြီးပိုပြီးတော့ပူနေရတာဘာကြောင့်လဲဆိုတဲ့အချက်လဲပါဝင်ပါတယ်။နေအောင်ကြီးတွေစွန့်ရင်အဖြစ်ဘယ်လိုစုဝေးသွားသလဲ။နောက်နေရဲ့အနိုင်ပိုင်းလေးတို့တစ်လျှောက်အပူချိန်ဘယ်လိုမြင့်တက်လာသလဲဆိုတာတွေကို Iris လေ့လာမှုကစူးစမ်းလေ့လာတာဖြစ်ပါတယ်။American dollar 181တန်းကုန်ကြမဲ့ Iris လေ့လာမှုလုပ်ငန်းတွေကိုနှစ်နှစ်တာအချိန်ယူလှုပ်ဆောင်သွားဖို့သတ်မှတ်ထားပါတယ်။ဒါပေမဲ့နေကုန်လေ့လာသူတွေအနေနဲ့အခုထပ်ပို့ပြီးအချိန်ယူလှုပ်သွားကြရမှာဖြစ်တယ်လို့သိပ္ပံပညာရှင်တွေကပြောကြပါတယ်ရှင်။